ရန်ကုန်မြို့တော်စီပင်သားရဲကော်မတီဝင်အစဉ်အဆက်ရွေးကောက်ပွဲတွေကိုဒီကနေ့ဒီဇင်ဘာလ29ရက်နေ့မှာကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမှာလာရောက်ပြီးမဲပေးတဲ့သူဦးရင်နဲ့ရာမဲစင်းမှာအမိမပါလို့မဲမပေးရတဲ့သူတွေရှိတဲ့အတွက်အငင်းပွားစရာတွေဖြစ်ရတယ်လို့လည်းကိုစလဲလောင်းတွင်နဲ့မဲဆန္ဒရှင်ပြည်သူတွေကပြောပါတယ်။အဖြစ်အဆုံကတော့စီပင်ရွေးကောက်ပွဲကိုစောင့်ကြည့်သတင်းရယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
နှစ်ပေါင်း65နှစ်ကြာပြီးမှတကြောပြန်ပြန်လဲကျင်းပတဲ့ရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်အစဉ်အဆက်ရွေးကောက်ပွဲတွေကိုဒီကနေ့ရန်ကုန်တိုင်းမှာရှိတဲ့ KIN လေးခဲမှာမနက်9နာရီကနေစပြီးတော့ညနေ9နာရီထိမဲပေးနိုင်အောင်စီစဉ်ကျင်းပပေးခဲ့တာပါ။ဒါပေမဲ့အစောပိုင်းတည်းကလူလူကြားပြန့်နှံ့မှုအားနည်းသလိုစိတ်ဝင်စားမှုနဲ့တိတ်မရှိတဲ့အတွက်ဒီကနေ့ရွေးကောက်ပွဲနေ့မှာမဲပေးသူဟာတိတိသာနည်းနေတယ်လို့အနောက်ပိုင်း KIN ကိုစားပြုကိုစတဲ့လောင်းဒေါ်မေဦးညွန့်ဝင်က VOA ကိုပြောပါတယ်
အတင်းနဲ့လေဟိုလာပေးတဲ့လူနဲ့နဲတယ်အတင်းမြင်လာတော့ပေါ့နော်အတင်းဝင်လာတဲ့နေရာတွေမှာတော့ဟိုကတခုပဲဟိုဗလဲစမ်းကြောင်းပါပဲစမ်းကြောင်းမှာတော့လာတဲ့လူတွေဝင်လာပေးတဲ့လူများတယ်ချမ်းမြွတ်နေတယ်နဲတယ်အဲနောက်တစ်ခုကတော့တချို့တွေကတော့ဟိုပေးရပေးမယ်လဲစိတ်ဝင်စားတာရှိတော့အဲ့ဒါလည်းပဲနင့်နာတာပေါ့သူတို့ခွင့်ရေးနင့်နာတာပေါ့နော်သူတို့တည်းနင့်နာတာပေါ့ဘာလို့သူတို့အတွက်တကယ်လူပိတ်ကန်ပေးနိုင်မယ်လူမျိုးရှူရွေးပြီးတော့သူတို့မပေးနိုင်နဲ့ဆိုရင်သူတို့တည်းတည်းကျူးရှိတာပေါ့အဲ့ဒီဘောပါပဲ
နောက်ထပ်ပြဿနာတစ်ခုကတော့အိမ်တော်စုစီရင်ရှိပြီးတော့မဲပေးခွင့်ရှိတဲ့သူတွေမဲစင်းမှာနာမည်မပါလာတာကိုမကျေနပ်တဲ့ပြဿနာပါဒလားမြို့နယ်ထဲမှာမဲပေးခွင့်ရှိတဲ့သူတော်တော်များများနာမည်စင်းမပါလာတဲ့အတွက်ပြည်သူတွေရဲ့အခွင့်အရေးနဲ့နားလဲဆိုပြီးတော့ဒီနေ့နေ့လည်း3နာရီလောက်မှာအဲ့ဒီမြို့နယ်မှာကန့်ကွက်ဆန္ဒထုတ်ဖော်ခဲ့တယ်လို့ဒလားမြို့မှာနေထိုင်တဲ့မဲဆန္ဒရှင်ဒေါက်ခင်လှလှက VOA ကိုပြောပါတယ်
အာဒီနေ့ကြရတဲ့အန်ဒီတို့ကစီပင်ရွက်ချက်ပွဲကိုမဲပေးဖို့သွားတယ်အဲ့ဒီမဲပေးတဲ့သွားတဲ့အချိန်မှာအန်ဒီကမဲစင်းမှာအန်ဒီနာမည်မပါဘူးအဲ့နဲ့အန်ဒီကမဲချင်းကိုချားတယ်အဲ့လိုပဲအန်ဒီတိုင်နေတဲ့အချိန်မှာနာမည်မပါတဲ့လူတွေကများနေတယ်တယောက်ပြီးတယောက်နဲ့ဟိုလူလည်းနာမည်မပါပေါ့နော်အများကနာမည်ပါမလာကြဘူးအဲ့လိုဖြစ်နေတဲ့အတွက်အန်ဒီတို့ကစီပင်သားရုံးကိုသွားမေးတော့စီပင်သားရုံးမှာတချို့ကဆင်းရဲနဲ့မပြေစုံလို့အဲဟိုအုတ်ကျိုရက်ွက်အုတ်ကျိုမှုတွေကလည်းစီပင်သားရုံးကချပေးတာဆိုပြီးသူတို့နှစ်ယောက်ကဘောလုံးပုတ်နေတယ်တော်တော်ဆိုတော့ဒီလူတော်ကိုယ်တိုင်အနေနဲ့မဲပေးွင့်မရှိတဲ့ပြည်သူတွေရဲ့လူခွင့်ရအရင်နစ်နာနေတယ်အဲ့ဒါကြောင့်အန်ဒီတို့ကဒီမမှန်မကန်ရွေးချယ်ပွဲကိုဆန္ဒပြမှာဖြစ်ပါတယ်
စီပင်သားရေးကော်မတီဝင်ရွေးကောက်ပွဲကော်မရှင်ကတော့ဒီကနေ့စီပင်သားရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားမှုအနေငယ်ရှိခဲ့ပေမဲ့လည်းအောင်မြင်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးတေကပြောပါတယ်
။ဟိုများသောအားဖြင့်တော့အဆင်ပြေပါတယ်ဗျ။တချို့နေရာလေးတွေနည်းနည်းလေးတွေဟိုအားတော့ရှိပါတယ်။အဲ့ဒါလေးကျွန်တော်တို့အကုန်လုံးဆင်းပြီးတော့ဖြည့်ရှင်းပေးနေပါတယ်။တိတ်ကြောကြီးကြီးပြဿနာမရှိပါဘူးဗျ။အဲအဓိကတော့မက်ဆေ့ကြံခဲ့တဲ့လူတွေရဲ့ပြဿနာပါပဲ။တခြားတော့တိတ်ကြီးကြီးမရှိပါဘူးဗျ။
စီပင်ရွေးကောက်ပွဲကိုမကျင်းပခင်ကတည်းကပြည်သူတွေအကြားပြန့်နှံ့မှုနဲ့အာရုံစိုက်မှုပိုင်းတိတ်မရှိဘူးလို့အများကထောက်ပြနေကြတာပါ။ဒါ့အပြင်မဲစင်းပိုင်းမှာလည်းမဲပေးခွင့်ရှိတဲ့သူတွေနည်းနေတယ်ဆိုပြီးတော့လည်းဝေဖန်မှုတွေရှိခဲ့ပါတယ်။စီပင်ရွေးကောက်ပွဲမှာခရိုင်လိုက်ရွေးချယ်ခံရမဲ့သူတွေကိုရွေးကောက်ပွဲကျင်းပပြီးတော့48နာရီတွင်ထုတ်ပြန်ပေးမယ်လို့ကော်မရှင်ဘက်ကတော့ပြောထားတာပါ။စီပင်သားရွေးကောက်ပွဲကိုဝင်ရောက်ရွေးချယ်ခဲ့တဲ့ကိုယ်စားလှယ်လောင်းကတော့293ရှိပါတယ်။ဒီစီပင်ရွေးကောက်ပွဲကိုထင်ရှားတဲ့နိုင်ငံရေးတက်ကြလှရှားသူတွေကဥဝင်းချုံနဲ့ဒေါ်စစနာလတ်လာဆိုတို့ပါဝင်ပြီးတော့ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တချို့နဲ့အစိုးရအငင်းစားအရာရှိတွေကဝင်ရောက်ရွေးချယ်ခံခဲ့တာလည်းဖြစ်ပါတယ်။ရန်ကုန်မြို့တော်စီပင်သားရေးကော်မတီကိုအသစ်ပြန်လည်ဖွဲ့စည်းမှဖြစ်တဲ့အတွက်အဲ့ဒီကော်မတီမှာပါဝင်မဲ့ကိုယ်စားလှယ်တွေကိုရွေးချယ်တာလည်းဖြစ်ပါတယ်။မြို့တော်ဝင်ကတော့နိုင်ငံတော်တမန်တော်ကဒဲအခန့်မှာဖြစ်ပြီးတော့ပြည်သူကမဲပေးရွေးချယ်ထားတဲ့ရန်ကုန်မြို့တော်စီပင်သားရေးကော်မတီဝင်၄ဦးတိုင်းဒေသကြီးအစိုးရကဒဲရိုက်ရွေးချယ်မဲ့သူ၄ဦးနဲ့ပြန်လည်ဖွဲ့စည်းမှလည်းဖြစ်ပါတယ်ခင်ဗျ။